အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းမှာမနေ့တနင်္ဂနွေနေ့ကအင်အားချင်းကလေးလှုပ်ခတ်ခဲ့တာမှာအနည်းဆုံးလူ98ယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့တနင်္ဂနွေမှာတော့ဒီအပန်းချီကျွန်းတွေကနိုင်ငံသားသားခီးရွတ်1000ကျော်ကိုဘေးလွတ်ရာစပြီးကြောင်းရွှေ့ပေးနေပါတယ်။အမေရိကန်ဘူမိဒေတာလေ့လာရေးဌာနရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်ချက်အရပြည်အား 6.9 ရှိတဲ့ငလင်ဟာလမ်ဘော့ကျွန်းမြောက်ပိုင်းညောက် 10.5 ကီလိုမီတာအနက်မနေ့တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တာဖြစ်ပြီးဆူနာမီရေလိုင်းတွေတောင်တက်လာနိုင်တဲ့ဆိုတဲ့သတိပေးချက်တချို့ခဏတာယာယီထုတ်ပြန်ခဲ့ရပါတယ်။ငလင်ကြောင့်အနီးအနားကဂီလီကျွန်းပြင်ပါလီကျွန်းဆမ်ဘဝကျွန်းနဲ့အရှိချာဘကျွန်းကတချို့နေရာတွေအချိပါရိုက်ခတ်မှုတွေရှိခဲ့ပါတယ်။လက်တလောဘေးလွရာရှေ့ကျောင်းမှုတွေကိုတော့လွန်ဘော့ကျွန်းအနီးကဂီလီအပန်းဖြေကျွန်းစုငယ်လေး၃ခုမှာအဓိကလှုပ်ဆောင်နေပါတယ်။ဒီကနေ့တနင်္လာနေ့အစောပိုင်းမှာပဲကမ်းခြေငယ်လေးတွေမှာရှိနေတဲ့နိုင်ငံသားသားခီးသွားတွေဟာအနည်းနာကပိုကြီးတဲ့လွန်ဘော့ကျွန်းရှိရာကိုလှေငယ်တွေနဲ့ရွှေ့ပြောင်းဖို့အတွက်တန်းစီဆောင်ဆိုင်နေကြပါတယ်။အင်ဒိုနီးရှားဂါရုဒါလေးဆောင်လိုင်းကလည်းနေရာကနေထွက်ခွာဖို့ကြိုးစားကြတဲ့ခီးစည်တွေတောလာရေးကူညီပေးနိုင်ရေးအတွက်လွန်ဘော့ကျွန်းကနေလင်းခီးစင်တွေကိုပုံမှန်ပြန်တန်းလာတဲ့ပို့ပြီးတော့ပြန်တန်းပေးနေတယ်လို့ပြောပါတယ်။ထိခိုက်ကျဆင်းမှုအများဆုံးဖြစ်တဲ့လမ်းပေါက်ကျွန်းမြောက်ပိုင်းမှာတည်ဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအများဆုံးရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့သဘာဝဘေးအန္တရာယ်ရောပါရေးဆိုင်ရာအေဂျင်စီပြောခွင့်ရကပြောပါရတယ်။တည်ဆုံးသူတွေထဲမှာနိုင်ငံခြားသားတဦးမှမပါတဲ့အကြောင်းနဲ့တည်ဆုံးသူအရေအတွက်ဒုလာနိုင်တယ်လို့လည်းသူကပြောပါရရှင်။